မြန်မာနိုင်ငံဒေသအသီးသီးမှာရှိတဲ့မြေမြုပ်မိုင်းတွေကိုရှင်းလင်းဖို့မလုပ်ဘူးဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အတားအဆီးဖြစ်လိမ့်မယ်လို့မြေမြုပ်မိုင်းတားဆီးရေးလှုပ်ရှားမှုအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်ဘုရူးနေ့ကရန်ကုန်မြို့မှာလုပ်တဲ့မြန်မာနိုင်ငံမြေမြုပ်မိုင်းအန်ဒီယန်ဆိုင်ရာ2018ခုနှစ်အစီရင်ခံစာထုတ်ပြန်ပွဲမှာအဲ့ဒီလိုပြောသွားတာပါဒီအစီရင်ခံစာထုတ်ပြန်ပွဲကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော်ကိုဇော်ထက်ကရန်ကုန်မြို့ကသတင်းပေးပို့ထားပါရဲ့ရှင်
ကမ္ဘာမှာပြည်တွင်းဆက်ဖြစ်နေရာရှေးကြုံဖြစ်နေတဲ့မြန်မာနိုင်ငံမှာစီရေးပရိပခ္ခတွေအတွင်းပါဝင်နေတဲ့အဖွဲ့တွေအားလုံးကမြေမြုပ်မိုင်းတွေကိုအသုံးပြုနေကြပြီးဒါတွေကိုထိထိရောက်ရောက်မရှင်းလင်းနိုင်ဘူးဆိုရင်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပါထိခိုက်နိုင်တယ်လို့အပြည်ပြည်ဆိုင်ရာမြေမြုပ်မိုင်းတားဆီးရေးလှုပ်ရှားမှု ICBL ကတာဝန်ရှိသူတဦးဖြစ်တဲ့ဒေါက်တာရေရွှာမူဆာဖုန်ဆူရမ်ကသတိပေးသွားပါတယ်
Myanmar is the only country whose military forces were found to be using land mines during the past.
ကျန်ရည်မြစ်တွေအစီအကံသာတိုက်ဆိုရင်တက်မတော်ကမြေမြုံမိုင်းအုံပြုနေတဲ့တခုတည်းသောတက်မတော်ဆိုတာထင်ရှားပါတယ်။ဒါကတက်မတော်တခုတည်းတုံးတယ်လို့မပြောချင်ပါဘူး။တခြားတိုင်းသားလက်နက်ကင်ဖွဲ့စည်းကြလည်းတုံးပါတယ်။ဇွန်လတုန်းကကျွန်တော်နဲ့ကာကွယ်ရေးဝန်ကြီးဌာနစနစ်ပွဲတစ်ခုမှာသူတို့မြေမြုံမိုင်းတုံးတယ်လို့ဝန်ခံခဲ့ပါတယ်။တက်မတော်ကာကွယ်ရေးပစ္စည်းဆက်ရုံးကပါစာကနေ1996ခုနှစ်ကစပြီးမြေမြုံမိုင်းထုတ်လုပ်တယ်ဆိုတာကိုကျွန်တော်စဉ်းစားရမပေးနိုင်ခဲ့ပေမဲ့လည်းကျွန်တော်တို့အတိအကျပြောနိုင်တယ်တက်မတော်ကလည်းဝန်ခံထားတာရှိရဲ့မြေမြုံမိုင်းရှင်းလင်းမှုအစိုးရအနေနဲ့ပါဝင်မလုဆောင်နိုင်တဲ့ကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတားဆီးရရောက်နေတယ်လို့ဆိုတာကျွန်တော်ပြောချင်ပါတယ်
။2019-2020တာကာလမြန်မာနိုင်ငံမှာမြေမြုံမိုင်းကြောင့်ထိခိုက်ပေဆုံးမှု3500ကျော်ရှိပြီးအာရှနိုင်ငံတွေထဲမှာအာဖဂန်နစ္စတန်နဲ့ပါကစ္စတန်ပြီးရင်တတိယအများဆုံးပါ။ပိတ်ဆုံးသူတွေအနေနဲ့ကရင်ပြည်နယ်မှာ 26.9 ရာခိုင်နှုန်းနဲ့အများဆုံးဖြစ်ပြီးကချင်ပြည်နယ်မှာ 26.2 ရာခိုင်နှုန်းအဲဒီနောက်ရှမ်းပြည်နယ်ပဲခူးတိုင်းကယားပြည်နယ်တနင်္လာရီတိုင်းရခိုင်ပြည်နယ်မွန်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာမြေမြုံမိုင်းကြောင့်ထိခိုက်ဒဏ်ရာရပိတ်ဆုံးတာတွေရှိထားပါတယ်။မြေမြုံမိုင်းနှင်းလို့ပိတ်ဆုံးတဲ့နေရာမှာအမျိုးသားတွေများပြီးတစ်ခုအမဲလိုက်ငါးဖက်နဲ့လုပ်ငန်းတွေလုကန်ရင်မိုင်းကြောင့်ပိတ်ဆုံးရတာပါမြေမြုံမိုင်းရှာဖွေရဲ့လူသားချင်းစာနာရေးအဖွဲ့သုံးဘွဲ့လောက်မြန်မာနိုင်ငံမှာရှိနေပြီးဖြစ်ပေမဲ့လည်းရှာဖွေရှင်းလင်းခွင့်မရသေးပဲလက်နက်ကင်တပ်ဖွဲ့တွေအားလုံးအပြည့်အစုံစာချုပ် NCA အတွက်လက်မှတ်ထိုးပြီးမှခွင့်ပြုပေးမယ်လို့ပြောထားရတဲ့အပေါ်မှာသဘောမတူတဲ့အကြောင်းဒေါက်တာရီရွှာမူဆာဖုန်ဆူရံကပြောပါတယ
်
ရင်းငယ်စာချုပ်တွေကိုမဆောင်မဲစားလုံနိုင်တဲ့နေသားတွေမှာစားလုံထားဖို့လူကောင်းလုံးမဲရပ်ပတ်ဖွဲ့ကြီးတွေပညာပေးလှူရှားမှုတွေကဒီနေရာတွေမှာမိုင်းရှင်းလင်းဖို့ခွင့်ရည်တွေပေးလာပါလိမ့်မယ်။ဘယ်ငင်းငင်းကိုမှစောင့်နေကြရမလိုပါဘူး။တိုက်ပွဲလည်းမရှိရဆိုတဲ့နေရာတွေမှာငင်းငင်းငင်းငင်းနေတယ်။မြောက်ထဲမှာရှိရပောက်ကွဲနိုင်တဲ့ဟာတွေကိုငင်းငင်းအောင်အချိန်မီလှုပ်လို့ရပါတယ်။သက်ဆိုင်ရာနိုင်ငံရဲ့လုံခြုံရေးဟန်တွေကိုကျွန်တော်တို့မပြောလို့ပဲ။တာဝန်ကတော့သက်ဆိုင်ရာနိုင်ငံကိုအာဏာရရှိတာရဲ့အစိုးရရဲ့တာဝန်ပဲဖြစ်ပါတယ်
။ငင်းငင်းဆွေးနွေးပွဲကြီးလုပ်ပြခါမှာလဲမြေမြုံမိုင်းကိစ္စကိုထည့်သွင်းစဉ်းစားဖို့လိုရလို့သူကပြောပါရဲ့။အကြောင်းကတော့မြန်မာနိုင်ငံမှာစစ်တပ်ရောတိုင်းဒေသလက်နက်ကိုင်တွေပါရှေ့တန်းစစ်မြေလာမှာရဲသားတွေကိုအတင်းအဓမ္မစီးဆိုင်နေကြကြောင်းအပြည်ပြည်ဆိုင်ရာလူ့ခွင့်ရေးတင်ညာစာတမ်းရဲ့အပိုက်သုံးကိုချိုးဖောက်နေရလို့အပြည်ပြည်ဆိုင်ရာမြေမြုံမိုင်းတားဆီးရေးလှုပ်ရှားမှုအဖွဲ့ရဲ့ဗိုလ်ချုပ်ဦးနေသတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါရဲ့။